လျှက်စစ်ဝင်တန်း26ဦးကိုဧပြီလ22ရက်နေ့ကဖမ်းဆီးခဲ့တယ်လို့ကရင်ပြည်မျိုးသားကာကွယ်ရေးတပ် KNDF ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဖမ်းဆီးတဲ့အထက်မှာစစ်ကောင်စီတပ်ဖွဲ့ဝင်တမှု2ဦးပါဝင်တယ်လို့ဆိုပေမဲ့ဘယ်အဆင့်လဲဘယ်တက်ကလဲဆိုတာကိုတော့ KNDF ကအသေးစိတ်ဖော်မပြထားပါဘူး။စစ်ကောင်စီရန်နေရာဆက်ပြီးတော့လက်ပတ်နိုင်အောင်လုပ်ပေးနေတဲ့အတွက်ဒီလျှက်စစ်ဝန်ထမ်းတွေကိုဖမ်းဆီးတာလို့ KNDF ကထုတ်ပြန်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့လျှက်စစ်ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတယ်လို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ကယားပြည်နယ်တောင်ပိုင်းဖေကုံမြို့နယ်အရှိပန်းလွိုက်ကော်ဖေကုံလမ်းအနီးမှာတိုက်ပွဲတွေအတွင်းပျက်စီးသွားခဲ့တဲ့လျှက်စစ်တာဝါတိုင်တွေကိုပြင်ဆင်မှုအတွက်စစ်တကတပ်မိုး2ဦးအပါအဝင်လျှက်စစ်ဝင်တန်း26ဦးစီးနင်းလာတဲ့မော်တော်ယာဉ်တစ်စီးဆိုင်ကယ်တစ်စီးနဲ့လျှက်စစ်ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့တယ်လို့ကယင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကဧပြီ25ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ KNDF ကဖမ်းဆီးထားသူများကိုလူခုံတိုက်ခါနဲ့အညီဖမ်းဆီးထိန်းသိမ်းထားတာကြောင့်ဖမ်းဆီးခံရတဲ့သူတွေရဲ့မိသားစုဝင်တွေအနေနဲ့မစိုးရိမ်ကြဖို့ထုတ်ပြန်ကြမှာပြောထားပါတယ်။လက်စစ်ဝင်တဲ့20ကျော်ကိုဖမ်းဆီးတာနဲ့ပတ်သက်လို့ KNDF ပြန်ကြားရေးတာဝန်ခံကိုမေးမြန်းရမှာအခုလို့ပြောပါတယ်။
လောလောဆယ်ကျွန်တော်ရှိနေတဲ့ဖက်ကအင်တာနက်လိုင်းမရတာရဲ့တကြောပေါ့လေနော်ကျွန်တော်စစ်တင်ခေခေကြောင်းမလို့လဲကျွန်တော်တို့ကြားထဲမှာလဲအဒီကေးရှင်းနဲ့ပတ်သက်ပြီးလောလောတဲ့တတိဖုန်းရှိတယ်လက်ရှိတယ်လဲမရှိတဲ့တဲ့ကြောင့်မျိုးအဒီတတိမဆက်နေပြမကျွန်တော်နေနေဖြစ်ကြပြပြတော့ဟိုအခက်ခဲရှိတယ်ပေါ့လေအဒီကလည်းကျွန်တော်နေနေကျွန်တော်ဖက်နေတော့ပါပါလေလို့
ဖန်စီထားသူများကိုကရင်နီပြည်ရဲဌာန KSP ကိုလွှဲပြောင်းထားပြီးစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုအတွင်ဆွဲချက်တင်အရေးယူနိုင်ဖို့ဆက်လက်ဆောင်ရွက်သွားဖို့ဖော်ပြထားပါတယ်KNDP ပြည်ရဲဌာန KSP ဆိုတာကတော့ကယားပြည်နယ်တဲကဒေသခံကာကွယ်ရေးအဖွဲ့တွေဖွဲ့စည်းထားတဲ့အုပ်ချုပ်ရေးတစ်စိတ်တစ်ပိုင်းဖြစ်ပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့လျှက်စစ်ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတယ်လို့ပြောပါတယ်
လျှက်စစ်ဝန်ထမ်းတွေကတော့ကျွန်တော်အဲ့မှာတာဝါတိုင်းပြည်နယ်ဝန်ထမ်းတွေအဖမ်းခံခဲ့ရတော့ရှိတယ်တော်ရယ်ပြည်နယ်ဝန်ထမ်းတွေဖမ်းခံခဲ့တာရှိတယ်။အဲ့ဒါလီကျွန်တော်တို့ KMPP နဲ့ CDF အဖွဲ့ပူးပေါင်းအဖွဲ့တွေကကျွန်တော်တို့တာဝါတိုင်းတွေမိုင်းခွဲချက်စီးခဲ့တာရှိတယ်။အဲ့တာဝါတိုင်းကိုပြင်ဖို့ကြွားတဲ့ကရင်အဖွဲ့တွေအပြင်ကျွန်တော်တို့တာဝါတိုင်းပြည်နယ်အဖွဲ့တွေပေါ့တရက်ထက်ဖမ်းခံတော့မဟုတ်ဖမ်းဆီးခံတဲ့တွေရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဒါပြည်နယ်မှာရောတနင်္ဂနွေလုံးအတွက်ကိုလျှက်စစ်ဝန်ထမ်းတွေဖြစ်တယ်။လျှက်စစ်ဝန်ထမ်းတွေဖြစ်တော့ပြန်လွတ်ပေးဖို့ဆိုတာကျွန်တော်တို့ဒါတောင်းဆိုလို့ရရှိပါတယ်။
KNDF ဘက်ကတော့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာမပါဝင်ပဲစစ်ကောင်စီရဲ့အုပ်ချုပ်မှုရန်တရာအောင်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုအရေးယူမှဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်